ပြည်ပထိပခတွေကြောင့်မတည်ငြိမ်သေးတဲ့ချင်းပြည်နယ်ဟာခမြို့မှာအချိန်ကစားတော့ကိုဈေးနှုန်းတွေ၃၀တက်သွားတဲ့အတွက်ဒေသခံတွေအခက်အခဲကြုံရတယ်လို့မြို့ခံတွေကပြောရေးကိုပြောပါတယ်။တိုက်ပွဲဖြစ်လို့လမ်းမဆက်တွေမကြာခဏပြတ်တော့ချင်းကုန်းစည်စည်းစိမ်းဖို့ခက်ခဲပြီးကုန်းစည်းနှုန်းတွေတက်လာနေတာပါ။ကုန်းစည်းနှုန်းကခဏရတဲ့ဟာခမြို့အချိန်နည်းနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာ ကျွန်တော်တို့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီနေ့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီနေ့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီနေ့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီနေ့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီနေ့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီနေ့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီနေ့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီနေ့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီနေ့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီ ြင်တန်နေပါတယ်ဟခမျိုးမှာအများစားသုံးတဲ့ဆန်ဟာတအိတ်ကိုမိနစ်က5000လောက်ရှိနေရကအခုဆို38000လောက်ဖြစ်လာပြီးအခြေခံစားတောက်ကုန်ဈေးနှုန်းတွေသုံးဆမြင့်တက်လာတာလို့မြို့ကန်တွေကပြောပါတယ်။ဒေသအခေါ်ကာနန်အေယာမင်းကော်ချက်ဆန်ဟာတမူးကလေးကာနန်ကျေးရွာဘက်ကထွက်တာပါ။စားတောက်ကုန်ဈေးနှုန်းမြင့်တက်နေမှုအခြေအနေကိုဟခမျိုးကန်တအူးကအခုလိုပြောပါတယ်။
အများစားတဲ့ဆန်ပေါ့နော်အများဆုံးစားသုံးတဲ့ဆန်ကန်နန်ကိုချက်မွေးပေါ့နော်အဲ့ဒါ38000လောက်ရှိပါတယ်အရင်တုန်းကဆိုရင်5000ကျော်ကျော်နဲ့တက်ပြီးတော့မှအခု38000ထိတက်သွားတာပေါ့နော်3000လောက်ဝေတဲ့ဟာကိုဟိုဆေးပိတ်တာတပုံးပေါ့နော်အခုဆိုရင်2000ကျော်သွားတယ်ပေါ့နော်ဥစားချက်ကအရင်တုန်းက6000လုံးနဲ့စားတဲ့ဟာကိုအခုက2000ခွဲဥစားချက်တကောင်သေးပေါ့ဒီဖက်မှာပိတ်ဆုံးချက်အကောင်လိုက်ဝေတာများတာဟုတ
်မန္တလေးတိုင်းနဲ့စကိုင်းတိုင်းဘက်ကနေဟခမြို့ကိုအဓိကကုန်စည်စီးဆင်းနေပါတယ်အဲ့ဒီလမ်းပိုင်းတွေမှာဒေသအခြေအနေပေါ်မူတည်ပြီးဒေသခံကာဝေးရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေမကြာခဏလမ်းပိတ်တင်တဲ့အတွက်ကုန်သွယ်မှုနဲ့ကုန်စည်စီးဆင်းမှုအတားအဆီးတွေဖြစ်နေတယ်လို့ကုန်စည်နှုန်းအဆမတန်မြင့်တက်နေရတယ်လို့ဒေသခံကပြောပါတယ်အိမ်သုံးနဲ့မိဖို့ကြောင့်သုံးပစ္စည်းတွေဈေးမြင့်တက်နေပြီးတချို့စားကုန်နဲ့ကုန်စင်းပစ္စည်းပြက်လက်တဲ့အထိဖြစ်နေတယ်လို့နောက်ထပ်မြို့ကန်တအူးကပြောပါတယ်
အဲ့အနာတင်းပြီးနောက်ပိုင်းစတိုက်တက်နေတာကြာတာမရှိဘူးလေနော်ကျွန်တော်တို့ဖက်ကအဲ့ဒန်းပိတာတို့ဘာလို့စတိုက်ပွင့်ဖြစ်တာတို့စကိုင်းဖက်ဖြစ်တာတို့ကလေးမျိုးဖက်ဖြစ်ရင်ကျွန်တော်တို့အခါဆိုဘာမှမရတော့ဘူးလေငွေဖို့တော့မရှိဘူးကုန်စင်းတော့တော်တော်တက်တယ်ပြီးတော့မြင်းလေးခဏခဏဖြစ်တော့မြင်းသွင်းစေရလဲအရင်တက်တော့ချက်ဖို့ကျင်းတော့မှသိမရှိတော့ဖြစ်တော့အမှမြည်သွေးလေအရင်က2000လောက်နဲ့ဝေရတာအခုဆိုရင်6000 5000လောက်ပြောက်သွားတော့လေအဲ့လုံးဝအစီအစီကိုပြောရမယ်ဆိုရင်တော့ခြွေတာပြဖရရဝေချင်တော့မှပြစီရမရှိဘူ
းအခုလိုကုန်စည်နှုန်းအစမတန်ကြီးမားတဲ့အတွက်ဝင်ငွေနည်းတဲ့အခြေခံလူတန်းစားတွေတိတိတတဒုက္ခရောက်နေကြပါတယ်အရင်တုန်းကစံကိုအိတ်လိုက်ဝယ်စားနိုင်ပေမဲ့အခုတော့နှစ်ပြီကုန်ရင်နှစ်ပြီဝယ်စားတဲ့အခြေအနေရောက်လာပြီလို့မြို့ကန်တအူးကဆိုပါတယ်အခြေခံလူတန်းစားတွေအတွက်ရပ်တည်နိုင်ဖို့ခက်ခဲတယ်လို့မြို့ကန်တွေကပြောပါတယ
်အခက်ခဲတော့အများကြီးရှိတယ်ညီမရေဟိုဟာအလောက်ကလည်းလောက်ဖွားတိတ်မရှိဘူးပေါ့နော်ဒီနေ့လောက်ဒီနေ့အစားတဲ့လူတွေအတူကအရန်ခက်ခဲတယ်နိုင်ငံခြားနဲ့ထောက်ပံ့နိုင်တဲ့လူတွေမိသားစုတွေအတွက်တော့နည်းနည်းခံတာပေးရပေါ့နော်ဒါမဲ့လို့ကိုယ့်လက်အခနဲ့ကိုယ်ရှာစားနေတဲ့လူတွေအတွက်တော့အရန်ခက်ခဲတယ်
ဟာခမြို့မှာတော့ပြီးခဲ့တဲ့အောက်တိုဘာလ16ရက်နေ့ကစလို့ညနေ6နာရီကနေမနက်6နာရီတွင်အိမ်ပြင်ထွက်သွားလာတာမျိုးမလုပ်ကြဘူး CDF ဟာခအဖွဲ့ကတတိပေးထုတ်ပြန်ထားပါတယ်။ဒါပြင်လက်တလောမှာဟာခတန်တလန်အကြားစစ်ကောင်စီတပ်တွေထိုးစစ်ဆင်လှုပ်ရှားလာတယ်လို့ CDF ဟာခတပ်ဖွဲ့ပါဝင်တဲ့ချင်းလန်းကောင်ဆယ်ပူပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့ကြားထိတွေ့တိုက်ပွဲတွေမှာစစ်ကောင်စီတပ်ဖက်ကဟာခမျိုးကနေလက်နက်ကြီးပစ်ကူပေးနေတယ်လို့ပြောပါရယ်စစ်အာဏာသိမ်းပြီးနောက်နိုင်ငံရေးမတည်ငြိမ်မှုတွေနဲ့ဒေသရင်းလုံခြုံရေးစိုးရိမ်မှုတွေကြောင့်လမ်းပန်းဆက်သွယ်ရေးအခက်အခဲတွေဖြစ်လာပြီးထက်ကျော်တဲ့ဂိတ်တွေမှာစစ်ဆေးမှုတွေပုံများလာတယ်လို့အခြေခံစားတောက်ကုန်ဈေးနှုန်းတွေလည်းတရိပ်ရိပ်မြင့်တက်လာနေပြီးရွှေဈေးဒေါ်လာဈေးတွေလည်းမတိမငြိမ်ဖြစ်နေပါရဲ့ရှင်